မြန်မာနိုင်ငံတစ်လျှောက်အကြမ်းဖက်မှုတွေတိုးလာနေတာကိုကုလသမဂ္ဂအထူးအမှုချုပ်အန်တိုနီယိုဂူရက်စ်ကအထူးစိုးရိမ်ကြောင်းနဲ့စစ်တပ်ကရခိုင်ပြည်နယ်နဲ့စကိုင်းတိုင်းအပါအဝင်ဒေသတစ်လျှောက်မှာအရက်သားအစုလိုက်အပြုံလိုက်တပ်ဖြတ်တယ်ဆိုတဲ့သတင်းတွေအတွက်ပြင်းပြင်းထန်ထန်ရှုံချကြောင်းပြောပါတယ်။အခုနောက်ဆုံးဖြစ်ရဟာမြန်မာနောက်ပိုင်းကရခိုင်လူမျိုးတွေကိုပြစ်မှတ်ထားတာဖြစ်ပြီးအဲဒီမှာရိုဟင်ဂျာတွေကိုလည်းဆက်ပြီးတော့ဖိနှိပ်နေတာကြောင့်ဒေသခံအတိုင်းဝိုင်းအားလုံးအတွက်အကာအကွယ်ပေးဖို့လိုအပ်နေတယ်လို့လည်းအလေးနက်ထားပြောကြားခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံနေရာအတော်များများမှာဘယ်သူပင်ဝါလို့ခွဲခြားမှုမရှိဘဲလေကြောင်းကနေဘုံဖြဲပြီးတိုက်ခိုက်တာနဲ့လူခွင့်ရဲ့ချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေတဲ့သတင်းတွေကိုကြားရကြောင်းနဲ့ဒီလိုကျူးလွန်မှုမှာတာဝန်ရှိသူတွေကိုအရေးယူရမယ်လို့လည်းပြောပါတယ်။တိုက်ပွဲမှာပါဝင်ပတ်သက်နေတဲ့အဖွဲ့အားလုံးအနေနဲ့အထက်နိုင်ဆုံးထိမ့်သိမ့်သိမ့်လှုပ်ကြဖို့အရသားတွေကိုနိုင်ငံတကာလူသားစာနာမှုဥပဒေနဲ့အညီအဓိကထားအကာအကွယ်ပေးကြဖို့နဲ့ဒေသရင်းအထူးနေအတိုင်းဝိုင်းတွေကြားတင်းမာမှုတွေနဲ့အကြမ်းဖက်မှုတွေထပ်ပြီးတော့မဖြစ်ပွားအောင်ကာကွယ်ကြဖို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ဆိုးရတဲ့အခြေအနေဟာဒေသရင်းကိုပါပိုးပြီးခြေခြေပြန့်ပြန့်ရိုက်ခတ်လာနေတဲ့အတွက်ကုလသမဂ္ဂအထူးအမှုချုပ်ကအထူးစိုးရိမ်နေတာဖြစ်ပြီးပြန်လည်ပေါင်းစည်းရေးလုပ်ကြဖို့လည်းထပ်မံပြီးပန်ကြားလိုက်ပါတယ်။